ပြင်းပြပဘဲပုဂ္ဂိုလ်မှာဒေါ်ဆန်းစုကြည်ကိုလာရောက်တွေ့ဆုံခဲ့တာမျိုးမရှိပါဘူးလို့ဒေါ်ဆန်းစုကြည်ကပြောဆိုခဲ့တဲ့အကြောင်းသူ့ရှေ့နေတယောက်က VOE ကိုပြောပါတယ်ဒီမတိုင်ခင်ကစစ်ကောင်စီတာဝန်ရှိသူတချို့နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့တာတွေရှိတယ်လို့ကောလာဟလသတင်းတွေထွက်ခဲ့ပေမဲ့သတင်းဌာနတွေကအတည်ပြုချက်မရရှိခဲ့ကြပါဘူးဒါပေမဲ့မြန်မာနဲ့ပတ်သက်တဲ့အာဆီယံမူကားချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးရေးကအချက်တစ်ချက်အဖြစ်ပါဝင်ခဲ့ပြီးအနောက်နိုင်ငံတွေကလည်းအာဆီယံအထူးကိုယ်စားလှယ်နဲ့ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်။ KIU ခေါင်းဆောင်များကလည်းမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရတွေ့ဆုံဆွေးနွေးအဖြစ်ရှာကြဖို့ဩဂုတ်လကုန်ပိုင်းကတိုက်တွန်းခဲ့ကြပါသေးတယ်။တရုတ်နိုင်ငံရဲ့အာရှရေးအထူးကိုယ်စားလှယ် Mr. Shun Kok Sing ဟာမြန်မာနိုင်ငံကိုဩဂုတ်လ27ကနေ28ထိလာရောက်ခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဘိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံကြီးဝန်ကြီးဦးဝနမောင်လင်းတို့နဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကနှုတ်ပိတ်နေခဲ့ပါတယ်။လူမှုအခြေအနေများတည်ငြိမ်ပြီးဒီမိုကရေစီကိုစောစီးစွာကူးပြောင်းနိုင်အောင်မြန်မာနိုင်ငံကအားထုတ်ရမှာအပြုသဘောအခမ်းအနားကနေနိုင်ငံတကာအသိုက်အဝန်းနဲ့တူတရုတ်နိုင်ငံကဆောင်ရွက်မယ်လို့ပေကျင်းမှာလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်အစိုးရပြောရေးဆိုခွင့်ရှိသူဝိုင်းဝမ်မင်းကပြောကြားခဲ့ပါသေးတယ်။အချိန်တည်းမှာတော့ဆီယနာသိမ့်မှုစန့်ကျင်ဆန္ဒပြတာတွေမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးဖြစ်ပွားနေကြပါတယ်။ရန်ကုန်မြို့ရှိမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းပြီးစစ်ကောင်စီစန့်ကျင်ရေးလျှက်တပြက်ဆန္ဒပြဝဲနှစ်ခု September 14ရက်မနေ့ကကျင်းပခဲ့ကြပါတယ်။မန္တလေးမြို့အခြေစိုက်တက္ကသိုလ်ကျောင်းသားတမကများနဲ့မန္တလေးတန်ခါတမကတပိတ်စကြောင်းတွေကလည်းယနေ့ September 14ရက်နေ့မှာဆန္ဒပြတာတွေရှိခဲ့ပါတယ်။မုံဝါမြို့မှာဆိုင်ကယ်တပိတ်ဆင်နွှဲခဲ့ကြပြီးတနင်္လာရီလောင်းလုံးမှာလဲចောင်းသားတွေဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်ဂျာမနီစတဲ့ပြည်ပနိုင်ငံတချို့မှာလဲကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးအဖြစ်ဥကျော်မိုးထွန်းကိုဆက်ပြီးအတိအမှတ်ပြုဖို့တောင်းဆိုတဲ့ပြည်ပရောက်မြန်မာတွေဥစည်းတဲ့ဆန္ဒပြလှုပ်ရှားမှုတွေလဲဖြစ်ပွားခဲ့ပါတယ်။ဆရာစစ်တပ်အာဏာသိမ်းတဲ့နေ့ကနေဒီနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာဖမ်းဆီးချိန်တွင်တေဆုံးတာစတဲ့ဖြစ်ရအမျိုးမျိုးကြောင့်သေးဆုံးသူအရေးအတွက်1089ရောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်ကထုတ်ပြန်ထားပါတယ်။